ရှမ်းမြောက်ပိုင်းနဲ့ရခိုင်ဘက်မှာစီပတိပခါရီပြင်းထန်နေပြီးမဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်ရဲ့တွေ့ဆုံမှုနောက်စစ်တပ်ဘက်ကနေတစ်ဖက်သက်အပြည့်ရဲ့တက်တန်းထတ်တိုးပေးလိုက်တဲ့အနေအထားကြီးကြောင့်တိုက်ပွဲတွေအမြန်ဆုံးရရေးမျှော်လင့်ချက်ရှိပါတယ်လို့ငြိမ်းချမ်းရေးကော်မရှင်အကြံပေးကတုံ့သက်ပြောဆိုလိုက်ပါတယ်အပြည့်ရဲ့အဖွဲ့တွေနဲ့လည်း NCA ပါအချက်တချို့တော့ဘုံတဘောတူညီမှုတွေမရလို့ငင်းငင်းလုပ်ငန်းစဉ်ခေတ္တရပ်တန့်တယ်လို့ဖြစ်နေပြီးမဲ့အစိုးရတက်မတော်အစိုးရငင်းငင်းအဖွဲ့တွေနဲ့တွေ့ဆုံမှုကနေနိုင်ငံရေးဆွေးနွေးပွဲတွေဆက်သွားနိုင်မှုပြင်ဆင်နေတယ်လို့လည်းငင်းငင်းရေးအကြံပေးကပြောပါရယ်ပြည်တွင်းစစ်မီးငင်းရေးအစိုးရတက်မတော်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တို့ကြားငင်းငင်းရေးဖော်ဆောင်နေမှုအလားအလာအခြေအနေတွေပေါ်မှာငင်းငင်းရေးကော်မရှင်အကြံပေးဦးလှမောင်ရွှေကို VOE မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းထားပါရယ်
ကျွန်တော်တို့နိုင်ငံမှာဒီလက်နက်ကိုင်ပြစ်ပခါတော့နှစ်ပေါင်း80ဒီပါလောက်ကျွန်တော်ရှိကြခဲ့တော့လက်နက်ကိုင်ပြစ်ပခါနဲ့ဖြည့်ရှင်းမှုခက်တယ်ဆိုတဲ့ဟာတော့အလုံးအားသဘောတူတယ်လို့ကျွန်တော်နားနေပါတယ်ဒါကြောင့်မလို့ငင်းငယ်ရောက်မှုဆိုရင်တော့ဇွဲမှာတူဆုံဆိုပြီးအဖြေရှာဖို့ဆိုတဲ့လက်ညောင်းအောင်ဒီကျွန်တော်တွားတင်တယ်အဲ့အတွက်လည်းဖြည့်ရှင်းနေတာပေါ့နော်ဘလောက်ငင်းမလဲဒီမလဲဆိုတာတော့သက်ဆိုင်နဲ့ခွဲပြီးပေါ့လေသူချင်းတော့တိုင်းသားလက်နက်ကိုင်ဖော်ပြီးတော့မှာပါလေအမှုတီပါလိမ့်မယ်အခုမနေ့ကဒီကျွန်တော်ကျိုင်းတုံမှာညပိုင်းကတဲရမ်းလည်းဒီဘွဲနဲ့အနာပစီကိုလည်းဆွေးနွေးရတော့တိုးတက်မှုရှိပါတယ်အဲဒီတိုးတက်မှုတွေကြောင့်လည်းလာမယ့်စက်တင်ဘာ16မှာပြန်ဆုံနိုင်ဖို့အဲအဲ့မှာပါလေထွဲကိုလည်းထပ်ပြီးတော့ဒီလက်မဲ့ရထူးနိုင်ဖို့ထပ်ကြိုးစားဖို့တက်မတော်လည်းဒီကျက်27ရက်ကျွန်တော်တို့ကတန်းတူပြလိုက်တာဖြစ်ပါတယ်ဒါကြောင့်ထပ်ပြီးတော့ကျွန်တော်တို့ကြိုးစားအောင်ပဲရလဲကြတဲ့အရအများကြီးရှိနေပါလိမ့်မယ
်ဟုတ်ကဲ့အငယ်အဲ့တော့မနေ့ကထုတ်ပြန်တဲ့6ချက်ထဲမှာလည်းပါတာကလက်တလောဖြစ်နေတဲ့တိုက်ပွဲတွေရက်စဲရေးအတွက်ကိုလည်းတွေ့ဆုံဆွေးနွေးဖို့ဆိုတော့ဒီရှေ့ဆက်သွားမဲ့ဒီဆွေးနွေးပွဲတွေကအလားအလာကောင်းနေမျှော်လင့်လို့ရလား
ကျွန်တော်တို့ကတော့အကောင်းမြင်ပါတယ်ရဲလုံဝန်ရှင်ဆိုတော့တစ်ခါတည်းတော့လုပ်လို့မရအောင်အနောက်ဖက်ကဒီဒီဆောင်လောရတဲ့အလုပ်ဖြစ်တဲ့အတွက်တော့ဒါနောက်ဖက်လုံးကတော့အကျိုးရပါလိမ့်မယ်ကျွန်တော်အနေနဲ့တော့ဒါအကောင်းမြင်ကြပါလိမ့်မယ်ဒီ NRPC ကစုဖွဲ့ပေးလိုက်တဲ့ကိုယ်စားလှယ်အဖွဲ့ကတန်းသာလက်နက်ကိုင်တွေကိုတွားပြီးတော့ပြည်စုံမှရှိတယ်။ NC လက်နက်ရေးထူတာတဲ့ဆယ်ဖွဲ့ပေါ့လေ PDFC ရဲ့အလုပ်အဖွဲ့နဲ့ဒီ NRPC ရဲ့စုဖွဲ့ကတဲ့စစ်ဘေးကိုယ်စားလှယ်အဖွဲ့ရောမှဆွေးနွေးဖို့ရှိပါတယ်။အဲ့ဒါတွေကြည့်ရင်တော့လူပြည်တော်မှာကက်ဆိုင်တဲ့တန်းသာကောင်းကောင်းတွေနဲ့စုရတက်မှာကြီးကြတဲ့ကြီးကြကြီးကျွန်တော်တို့ပြည်စုံလို့ရှိတယ်။အဲ့ဒါနဲ့ဒီလာကနေနိုင်ငံဆွေးနွေးပွဲတွေဆက်သွားနိုင်မှုတော့အခုဖြစ်နေရရှိပါတ
ယ်။ဟုတ်ကဲ့။အဲ့တော့အခုလောလောဆယ်ဒီလက်ရှိမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖော်ဆောင်နေမှုအနေနဲ့ပတ်သက်ပြီးတော့ဗောနော်အခုဒီပင်လုံကလည်းဒီနောက်ကနေပြီးတော့မှနိုင်ငံရေးဆွေးနွေးပွဲတွေဆက်သွားနိုင်မှုအရေးကလည်းတချို့နေရာတွေမှာဒီတစ်ဆုတ်မှုတွေဗောနော်နောက်ပြီးတော့ဒီနှောင့်နှေးမှုတွေရှိနေတယ်လို့လည်းပြောတယ်။အဲ့တော့အဲ့ဒီအခြေအနေတွေကတော့ဘယ်လိုများရှိပါလဲရှင်ဆက်ပြီးတော့ညီလာခံတွေသွားနိုင်မှုအနေအထားက
ဟုတ်ပါတယ်။ဒီနှောင့်ဆစ်ဆစ်ခုနမှာဒီပြောင်းပြီးနေတဲ့ဒီလာကဒီ20တရားစုပြန်တော့တရားအစီအစဉ်ပြီးတဲ့နောက်ပိုင်းမှာဆက်ပါတယ်ချက်ကြတဲ့ဒီဆက်ရမတူတာနေပြီးတော့ဒီအလုပ်တော်စနေဝယ်ရတယ်လုပ်ရတာရှိတယ်အဲ့တော့ NCA တနင်္ဂနွေတစ်ခါတက်ခံမှုရဲ့ဘောဒုစာချုပ်မှာတော့ဒီလိုအခက်အခဲတွေရှိရင်အစိုးရတက်မလို့နဲ့အတိုင်းအတာနဲ့ကြိုင်နေခေါင်းဆောင်နေတယ်ဆွေးနွေးတဲ့ဆွေးနွေးပွဲမှာနေရမယ်လို့ကျွန်တော်တို့ပါတယ်ဟုတ်တယ်အဲ့တော့ကျွန်တော်တို့ရောက်အဲဒီလည်းအပြစ်မှာပဲအစ်စ်ကျွန်တော်တို့ပြောနေကြရတာရှိတယ်။အဲအဓိကတော့အလုံးကတော့ပါဝင်တဲ့ဆိုအလုံးက FCA အတိုင်းသွားဖို့သဘောတူတယ် FCA အတိုင်းကအောင်မြောင်လုပ်မယ်လို့လည်းစနစ်ချင်းပြလာတယ်။အဲဒါပေမဲ့ဒီပေါ်မှာနားလည်မှုနဲ့အကောင့်တွေပုံမှုပါတော့တူသေးတဲ့အတွက်အဲ့ဒါတွေကိုသိနေကြတာပါ။အခုတော့ပိုတော့နီးကြလာတော့ဗောလေ။ဒါဒီလာမယ့်စက်တင်ဘာ9ရက်မှာတက်ဖွဲ့နဲ့လာမယ့်စက်တင်ဘာ10ရက်မှာကျေဝန်းနေကိုကျွန်တော်တို့ပြန်ပြောပြီးရတော့တော်တော်လေးတော့ဒီကျွန်တော်ဆွေးနွေးနိုင်ပြီးတော့ဆက်သွားနိုင်မယ်လမ်းကြောင်းတွေရှိလာမလို့ဒီလည်
းဟုတ်ကဲ့ရှင်ဟုတ်ကဲ့အဲ့တော့ဒါကတော့ဒီအပြစ်ခက်ရက်ဆဲပြီးသားအဖွဲ့ဆယ်ပွဲရဲ့အနေအထားပေါ့ဆိုတော့ဒီအပြစ်ခက်မရက်ရသေးတဲ့ဒီတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဒီ NRPC နဲ့တွေ့ဆုံဆွေးနွေးမှုရဲ့အလားအလာနောက်ပြီးတော့သူတို့ bilateral ကနေတစင် NCO သွားနိုင်မဲ့အနေအထားကရောအခုလက်တလောဆောင်ရွက်ချက်တွေကဘယ်လိုများရှိပါလဲရှင်ပြီးတော့မနေ့ကလည်းတပ်ဖက်ကနေပြီးတော့ထပ်ပြီးတက်တန်းတိုးပေးတယ်အဓိကတော့ဒီဆွေးနွေးမှုတွေအထူးသဖြင့် NRPC နဲ့ဆွေးနွေးမှုတွေပို့ပြီးတော့မှအဆင်ပြေအောင်ဆိုတဲ့အကြောင်းပြချက်တခုလည်းထည့်ထားတော့အဲ့ဒီအနေအထားကရောဘယ်လိုများရှိပါလဲ
အခုကျွန်တော်တို့လက်မှတ်ထိုးပြီးသားဆယ်ဘွဲရှိလို့ NCA လက်မှတ်မထိုးရသေးတာကတော့တောင်ပိုင်းမှာ KNDP တစ်ခွက်နဲ့မြောက်ပိုင်းမှာ9ခွက်ကျန်ပါသေးတယ် တောင်ပိုင်းရကျင်ဒီကတော့ bilateral နဲ့ထိုးရတယ် MCA လည်းမရှိထိုးနိုင်မှုတော့ညှိနှိုင်းနေကြဖြစ်ပါတယ်။ရောက်ပိုင်းမှာခုနှစ်ဖွဲ့မှာက၃ဖွဲ့ဝမိုင်းလာနဲ့အဆက်ဒီကတော့ bilateral ထိုးရပြီးတော့ channel ၄ဖွဲ့တော့ bilateral မထိုးရဘူး။အဲ့ဒါကတော့ဘယ်လိုလဲအကြည့်မထိုးရသေးတော့ဒီ NRPC အနေနဲ့တော့ bilateral မထိုးရသေးတဲ့၄ဘွဲ့နဲ့ bilateral ထိုးဖို့ရယ် bilateral ထိုးပြီးသား၃ဘွဲ့တော့ NC ထိုးဖို့ရယ်တကယ်တော့ဆက်ကျူးလာနေပါလားအဲ့နှစ်ခုလုံးလည်းတကယ်တော့လုံနေပါလားမတရားပြည်ရဲ့ကျဲတုံမတူတဲ့စီဘွဲ့ရတော့ bilateral မထိုးရသေးတဲ့၄ဘွဲ့နဲ့ bilateral ထိုးနိုင်ဖို့နောက်တစ်ဆင့်ရတော့ NC ထိုးနိုင်ဖို့ကြိုးစားနေကြပါလား
ရှိလာမဲ့တပင်းဘက်တရီထဲမှာ NC အပြည့်ရဲ့အဖွဲ့တွေနဲ့ NC အပြည့်ရဲ့မထိုးထားတဲ့အဖွဲ့တွေရောတွေ့ဆုံဆွေးနွေးကြမယ်။အစိုးရဘက်ကငြိမ်းချမ်းရေးဖော်ဆောင်မှုရှိအလားအလာတွေကိုငြိမ်းချမ်းရေးကော်မရှင်အကြံပေးဦးလာမောင်ရွှေကို VOE မြန်မာပိုင်းကမတ်စုမုံကဆက်သွယ်မေးမြန်းထားတာကိုနားဆင်ခဲ့ရတာပါ။